ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တဲ့9ရက်မြောက်နေ့မှာပဲအမေရိကန်ဗန်နိုင်းဝင်ကြီးဌာနကရုရှားဗဟိုဘဏ် RCB နဲ့ရောဓာတ်ရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာ RDIF နဲ့ပါဆက်ဆံမှုဖြတ်တောက်မှာဖြစ်ကြောင်းသမ္မတအီမျိုးကပြောကြားလိုက်ပါတယ်။အခုလိုလှုပ်ဆောင်တာဟာပူတင်အစိုးရအတွက်အကြီးအကျယ်ရိုက်ခတ်မှုရှိလာစေမှာဖြစ်ကြောင်းဘိုင်ဒန်အစိုးရအဖွဲ့အကြီးတန်းအရာရှိသူကပြောပါတယ်။ရုရှားဘဏ်အနေနဲ့အမေရိကန်ဒေါ်လာဘီလီယံ630လောက်ကိုချုပ်ကင်ထားမယ်လို့သမ္မတအီမျိုးအရာရှိတွေကခံမှန်းထားတာပါ။ရုရှားဘဏ် RCB ကတော့ရုရှားစီးပွားရေးနဲ့ငွေကြေးပြန်ပြီးခိုင်မာလာစေဖို့အတွက်ဒီငွေတွေကိုရုရှားတမမဟုတ်သူတို့ထိန်းချုပ်ထားတဲ့နေရာတွေကိုပြောင်းယူဖို့အတွက်စ조사နေတာဖြစ်ကြောင်းအမေရိကန်အရာရှိတွေကသတင်းတောက်တွေကိုပြောပါတယ်။ယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ရုရှားပေါ်မှာနိုင်ငံအများပြားကအရေးယူဒဏ်ခတ်နေကြတာဖြစ်ပြီးတနင်္လာနေ့မှာပဲဗြိတိန်အစိုးရကဗြိတိန်ကုမ္ပဏီတွေကိုရုရှားဗဟိုဘဏ် RCB နဲ့ NWF တို့ကနေငွေအလွှဲပြောင်းလုပ်ခွင့်ပိတ်ပင်လိုက်တယ်လို့စင်ကာပူကလည်းဘဏ်ငွေအလွှဲပြောင်းအပါအဝင်အရေးယူကန့်သတ်မှုအသစ်တွေချမှတ်ကြောင်းကြေညာခဲ့တာပါ။